စ်ဆုံစီမံကိန်းနဲ့ပတ်သက်ရင်ပြည်သူတွေသဘောမတူရင်ဆက်လုပ်မှာမဟုတ်ဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြောဆိုခဲ့ဘူးလို့ NLD ပါတီကလည်းပြည်သူဆန္ဒမပါရင်ဆက်လုပ်မှာမဟုတ်ဘူးလို့ပြောခဲ့ပါတယ်။အလားတူပဲအစိုးရဖွဲ့စည်းပေးတဲ့မြစ်ဆုံစီမံကိန်းလေးလာစမ်းစစ်ရေးအဖွဲ့အနေနဲ့လည်းဒီစီမံကိန်းဆက်လုပ်ဖို့ပြည်သူတွေရဲ့သဘောထားဟာအဓိကပါလို့လေးလာစမ်းစစ်ရေးအဖွဲ့ဝင်ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခဲအောင်ကလည်းပြောခဲ့ပူပါတယ်။တကယ်တော့မြစ်ဆုံစီမံကိန်းအပေါ်မှာပြည်သူတွေဘယ်လိုသဘောထားသလဲဆိုတဲ့မေးခွန်းဟာအခုချိန်မှာပြန်ပြီးမေးရမယ့်အချိန်မဟုတ်တော့ပေမဲ့ပြည်သူဆန္ဒမပါရင်ဆက်လုပ်မှာမဟုတ်ဘူးဆိုတဲ့အာမခံချက်အပေါ်မှာပြည်သူတွေတန်တရားဝင်နေပါတယ်။ဒီအချိန်ဒီမှာပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကမြမရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌဦးတောင်ထွန်းကမြစ်ဆုံစဲစီမံကိန်းကိုအရွယ်အစားလျှော့ချမလားတခြားတစ်ခုခုကိုပြောင်းရွှေ့ဆောင်ရွက်မလားစီမံကိန်းတစ်ခုခုနဲ့အစားထိုးမလားလို့မြမအစိုးရကအဆိုပြုခဲ့တဲ့ဆိုတဲ့အကြောင်းကိုထုတ်ဖော်ပြောကြားခဲ့တာကြောင့်ပြည်သူတွေကြားမှာစိုးရိမ်စိတ်တွေပိုပြီးဝင်လာပါတယ်အချိန်ထဲမှာပဲတရုတ်တန်ယုံကမြစ်ဆုံစီမံကိန်းအပေါ်မှာဒေသခံပြည်သူတွေကချင်ပါတီတွေကလက်ခံတယ်ဆိုတဲ့ပုံစံမျိုးပြောဆိုလာသလိုမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးယူနန်ပြည်နယ်ဘက်ကလည်းပြောဆိုလာပြန်ပါတယ်။ယူနန်အစိုးရဘက်ကပြောကြားချက်မှာတော့ချင်းချောက်တန်တွေပါပါဝင်နေပါတယ်။ဒီစီမံကိန်းအတွက်လက်ရှိတရုတ်သမ္မတနဲ့ပါတီဥက္ကဋ္ဌကြီးရှင်ချင်းပင်ဒုတိယဥက္ကဋ္ဌဘွားကဗိုလ်ချုပ်မူကြီးတန်းရွှေနဲ့စာချုပ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်တယ်ဆိုတာကိုကြင်ပြီးစီမံကိန်းမဖြစ်ဖြစ်အောင်လုပ်တော့မယ်ဆိုတာမျိုးပြောဆိုနေပါတယ်။ဒီနေရာမှာမြစ်ဆုံစီမံကိန်းစာချုပ်နဲ့ပတ်သက်ပြီးအထဲမှာဘာတွေရေးထားသလဲဆိုတဲ့အချက်ကိုတိတိပပသိသူမရှိတဲ့လောက်ဖြစ်နေတာလဲနောက်ပြဿနာတခုပါဒီစာချုပ်နဲ့ပတ်သက်ပြီးမြစ်ဆုံစီမံကိန်းလိလာစမ်းစရင်အဖွဲ့ဝင်တွေကိုယ်တိုင်စာချုပ်ကိုတစ်ချိန်သာမြင်ခဲ့ဘူးပြီးအသေးချာဖတ်ကွက်မရဆိုတဲ့သတင်းစကားတွေလည်းထွက်ပေါ်နေပါတယ်ဒါပေမဲ့တရုတ်အစိုးရအားပေါ် Global Times သတင်းစာမှာတော့ဒီစီမံကိန်းမလုပ်ဖြစ်ရင်မြမအစိုးရကဒေါ်လာ300ပြန်ပေးရမယ်လို့ရေးသားတယ်လို့မြမအစိုးရအပေါ်မှာနိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကြားမှာအယုံကြည်ကင်းမဲ့စရာတွေဖြစ်သွားလိမ့်မယ်လို့ရေးသားထားပါတယ်။လက်ရှိအချိန်ဒီမှာလဲမြန်မာနိုင်ငံအပေါ်မြကိုင်းပြည်နယ်မြောက်ပိုင်းကဖြစ်ပျက်မှုတွေနဲ့ပတ်သက်ပြီးတကမ္ဘာလုံးကပြည်အားတွေဝင်ရောက်နေတဲ့အချိန်ဖြစ်ပြီးမြန်မာဘက်ကနေမမမမရပ်တည်နေတာလဲတရုတ်ဖြစ်နေတာအထင်ရှားတွေ့မြင်ရပါတယ်။ဒီအခင်းချင်းတွေရမြန်မာနိုင်ငံအနေနဲ့တရုတ်ပေါ်မျက်နှာထောက်ထားရမယ့်အခြေအနေရှိတယ်ဆိုတာလဲအသေးချာပါ။တစ်ဖက်မှာလဲမြန်မာပြည်သူတွေရဲ့မျက်နှာကိုလဲကြည့်ဖို့လိုပါလိမ့်မယ်။ဒါကြောင့်အစိုးရအနေနဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးပြည်သူတွေအမြင်ရှင်းအောင်ပြတ်သားတဲ့ထုတ်ပြန်ချက်တစ်ခုအမြန်ဆုံးထုတ်ပြန်ပေးဖို့လိုနေပြီဖြစ်ကြောင်းပါ။